ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့ရှေ့တော်ဆက်နိုင်ငံများစီအာဆီယံထူးထူးညီလာခံတရားကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆာဆုချီဟာမနီလာမြို့တော်ကိုဒီနေ့ပဲရောက်ရှိသွားပါတယ်။ဒေါက်ဆာဆုချီအနေနဲ့အချိန်ဆုံးစမြောက်အာဆီယံထူးထူးညီလာခံနဲ့ဆက်ဆက်စည်းဝေးကိုတက်ရောက်မှာဖြစ်တဲ့အကြောင်းမြန်မာသမ္မတရုံးပြောခွင့်ပုဂ္ဂိုလ်ဦးစောထေကဗီဒီယိုကိုပြောပါရယ်
။အချိန်ဆုံးစမြောက်အာဆီယံထူးထူးညီလာခံကိုခန်းတာအဲ့ဒါဖြစ်မယ်။နောက်အချိန်ဆုံးစမြောက်အာဆီယံမြန်မာကိုထူးထူးစီရေးအနေနဲ့ကောင်းအောင်လုပ်ကြတယ်။အဲ့မှာတက်တယ်။now ဒီကြောင့်ဒီလိုရှိရယ်အဒီကြောင့်ဒီလိုတက်ဖို့ရှိအပြင်ကောင်းတော်တဲ့ဒီကြောင့်အနေနဲ့ဘိုက်ဘန်နဲ့တွေ့တယ်အပြင်လူငယ်တွေနဲ့အပြင်ကောင်းတော်တွေနဲ့တွေ့တယ် now အပြင်ဆွေးဆိုတွေနဲ့အပြင်ကောင်းတော်တွေနဲ့တွေ့တယ်အဓိကတော့အပြင်ပရိုဂရမ်ပါအပြင်ရဲ့အစီအစဉ်
တော်ဆန်းစစ်ကြီးကမနီလာမြို့တော်ရောက်လာပြီးတဲ့နောက်ဗီယက်နမ်ဝန်ကြီးချုပ်တန်ပင်မင်းနဲ့တွေ့ဆုံပြီးတနင်္ဂနွေကြားကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။တော်ဆန်းစစ်ကြီးပါဝင်အာဆီယံဆင်နယ်ကခေါင်းဆောင်တွေပါဝင်တက်ရောက်မဲ့ထိပ်သီးညီလာခံမတိုင်မီကျင်းပခဲ့တဲ့နိုင်ငံခြားရေးဝန်ကြီးအစည်းအဝေးပွဲမှာတော့အသင်းဝင်နိုင်ငံတွေကြားပူးပေါင်းဆောင်ရွက်လုပ်ငန်းတွေအပြင်လူငယ်ရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးရဲ့ဒီကနေ့အစည်းအဝေးပြီးထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့မြောက်ကိုရီးယားရဲ့ပဋိဌာန်းဒုံးနဲ့နျူကလ িয়ার စမ်းသပ်မှုတွေပေါ်စိုးရိမ်ရောပြောဆိုခဲ့ကြတာပါ။ကိုရီးယားကျွမ်းဆောင်ကမတည်မငြိမ်အခြေအနေတွေဟာဒေသရင်းကိုပါကြော်လွန်ရက်ခတ်နေတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးကကြေညာချက်ထုတ်ပြန်လိုက်တာပါ။မြောက်ကိုရီးယားနဲ့သက်ဆိုင်ရာနိုင်ငံတွေအားလုံးအနေနဲ့တင်းမာမှုတွေကြီးထွားမလာစေဖို့ထင်းထင်းထင်းထင်းဆောင်ရွက်ချက်ကိုလည်းတိုက်တွန်းခဲ့ပါတယ်။